ထောင်းစကွန်နာကွန်ဒီအော်ဂလာမှာဆက်သွေးဥပဒေကိုလွှတ်တော်ကပြင်ဆင်လိုက်ပြီမဲ့ထူးခြားမှုမရှိဘဲဆက်လက်တရားစွဲဆိုမှုတွေရှိနေစေဖြစ်တာကြောင့်ဆက်သွေးဥပဒေပုံမှန်60ကျောက်ကာကြီးကိုအပီးတိုင်ဖျက်သိမ်းဖို့နဲ့အခြားအီလက်ထရောနစ်ဥပဒေတွေကိုပါပြင်ဆင်ဖို့လိုတယ်လို့ဆက်သွေးဥပဒေပြင်ဆင်ဖျက်သိမ်းလှူရှားမှုအဖွဲ့ Free Expression မြန်မာရဲ့ Program Manager မက်ရင်ရနာသိန်းကပြောပါတယ်
ဟုတ်ကဲ့သူတို့ဒီ2020ပြန်လိုက်ပြီးတဲ့အချိန်မှာတော့ကျင်းတဲ့အားရမှုရှိလားသလုံးဝမရှိပါဘူးဒါပေမဲ့ပြင်မယ်ဆိုတဲ့ဟာလေးတခုတော့အမားတို့ကြိုဆိုခဲ့ကြတယ်ပေါ့နော်နိုင်ငံကြီးသားတွေနေနဲ့အမားတို့ကြိုဆိုခဲ့ကြတယ်အဲထဲထဲမှာသူကတတိယပုံကိုပေါ့နော်တတိယဈာကန်ပုံကိုကနေပြီးတော့မှသူကတရားဆွဲဆိုခွင့်မရှိတော့ဘူးသူ့ကိုယ်စားလှယ်ခန့်အပ်ခြင်းမရှိပဲနဲ့တရားဆွဲဆိုခွင အဲ့လိုဟာလေးတွေကိုပဲသူက၃ခုလောက်ကိုသူကဖြုတ်လိုက်တယ်အဲ့ဒီဟာတွေကအရင်ကလည်းသုံးနေတာမဟုတ်ဘူးအဲ့ဒီတော့ဘာမှမထူးကြဘူ
း Free Expression မြန်မာ FEM ရဲ့2015ခုနှစ်နိုဝင်ဘာလကနေ2019ခုနှစ်နိုဝင်ဘာလထိကောက်ယူထားတဲ့အစည်းအရစက်သွေးဥပဒေပုံမှန်66ကြာကြီးနဲ့တရားစွဲဆိုခံရတဲ့အမှုပေါင်း106မှုရှိခဲ့ပြီးအားလုံးဟာဒဏ်ငွေနဲ့မပြည့်ပြတ်ဘဲထောင်ဒဏ်သာချမှတ်ခံခဲ့ရတယ်လို့အစည်းအရသားမှာဖော်ပြထားပါတယ်ပုံမှန်66ကြာကြီးကိုပြင်ဆင်လိုက်တဲ့အထင်မှာဂျားကန်ပုဂ္ဂိုလ်တူဦးကတရားစွဲဆိုလို့မရဘူးဆိုတဲ့အချက်ကြောင့်တရားစွဲတဲ့အထင်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အပေါ်ဝေဖန်တာတွေနဲ့ပတ်သက်ပြီးတရားစွဲဆိုတာတွေမရှိတော့ပေမဲ့တက်မတော်နဲ့ဆိုင်တဲ့အမှုတွေမှာတက်မတော်သားတူဦးကစွဲဆိုလို့ရနေစေဖြစ်တယ်လို့FBI အဖွဲ့ကကြပြဆရာမောင်ဆောင်ကပြောပါတယ
်အခုဆိုတော့ဥမာသူပြင်ဒီနိုင်ငံတိုင်းနိုင်ငံပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ဆွဲကျင်တဲ့အမှုတွေကတော့မရှိတော့ဘူးဗောနော်သူတို့ဘာကြီးဆက်ရှိနေဆိုစွန့်လာလို့ကျွန်တော်ပြောလို့ဟိုတက်မတော်နဲ့ဆိုင်တဲ့အမှုတွေရှိတယ်တက်ကူပြောတာတက်ကူဝေဖန်တာဆိုရင်တက်မတော်မှာရှိတဲ့ဒီအဲဘောနော်ဒီစွန့်စစ်သားတရားရောက်ကစွန့်လာဘူကူမှုတရားရောက်ကနေပြီးတော့ကြားနေပြီးတော့မတော်ဘောနော်ဝင်ဆွဲလို့ရတယ်အဲဆွဲခွင့်လည်းရှိနေတယ်လို့ဆွဲခွင့်လည်းရှိနေဗောနော်ဒီဟာကတစ်ဖက်ကပြင်ကြည့်ရင်တော့ဘေဟာအားတာလဲဆိုတော့ဒေါန်ဆန်းစုကြည်ရောဘာမှဘလောက်ပဲပြောပြောပါတရားဆွဲလို့မရတော့ဒါပေမဲ့အခြားဟာတွေကတော့လူတွေတကူရနေတော့မယ်ဖြစ်တဲ့အတွက်တကယ်တော့တိတ်ပြီးတော့ကြီးကြီးမားမားပြောင်းလဲလို့ကျွန်တော်မထင်ပါဘူးခင်ဗျာကျွန်တော်ကစက်တွေဥပဒေတွေကပုံမှန်ချော့ချော့ကာကြီးကိုမဖြစ်မနေဖြစ်သိမ်းမှုလိုအပ်တယ်။ဘာလို့ဆိုတော့ကျွန်တော်တို့ဒီ PDU ရဲ့လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်နေလို့
ပုံမှန်ချော့ချော့ကာကြီးအမှုအများစုဟာအာဏာပါဝါရှိသူတွေကသူတို့ကိုဝေဖန်လို့တိုင်ထားတာတွေဖြစ်ပြီးအတိအပြည့်မှုမမြောက်နိုင်တာတွေကိုအခြေခံထားတိုင်တန်းတာဖြစ်တယ်လို့အစင်ကန်သားမှာဖော်ပြထားပါတယ်ပုံမှန်66ကာကြီးနဲ့တရားစွဲခံထားပြီး3လကျော်ဖမ်းဆီးခံခဲ့ရတဲ့ရှင့်နေဦးသိန်းစောစောကဒီပုံမှန်ဟာတခိုးကိုတခိုးလိုတောင်ပြောလို့မရအောင်လုပ်ထားတဲ့ပုံမှန်ဖြစ်လို့ဖြတ်သိမ်းတင်တယ်လို့အခုလိုပြောပါတယ်
။အိမ်တိုင်းကိုတခိုးဝင်ခိုးနေတယ်အခုကျွန်တော်ကြားရပြဿနာစီတူမိတာအဲ့တခိုးကဒါပေမဲ့အဲ့တခိုးကဘာပဲဆွဲထားလဲဆိုရဲစခန်းမှာအပြင်ဖြတ်မှုနဲ့66ကာကြီးနဲ့တန်ဆွဲထားတယ်စီတူမိစီတူနဲ့တိုင်ထားတဲ့အိမ်ရှင်ကို66ကာကြီးနဲ့တန်ဆွဲထားတယ်ကျွန်တော်အဲ့ဒါကြားခဲ့ဦးတယ်။အဲ့တော့ဘာဖြစ်လဲဆိုတော့ဒီတခိုးတယောက်ကိုတခိုးတယောက်ဓမ္မတယောက်ကိုတခိုးတယောက်ဓမ္မတယောက်လို့ပြောမွေးမရှိအောင်လုပ်ထားတဲ့ဥပဒေတော်ဖက်သိမ်းတယ်ဆိုကျွန်တော်ထင်ပါတယ
်။ထိရောက်တဲ့ပြောင်းလဲမှုမရှိတဲ့အဆက်အသွယ်ဥပဒေကိုအမြန်ဆုံးပြင်ဆင်ပြီးပုံမှန်66ကာကြီးကိုအမြန်ဆုံးဖျက်သိမ်းဖို့အတွက်ဒီကနေ့ထုတ်ပြန်တဲ့အစီအခံစာကိုလူမှုရေးအဖွဲ့အားလုံးထံပေးပို့သွားမှာဖြစ်တယ်လို့စက်သွေးဝင်ကြီးဌာနကလည်းတွားရောက်ပေးပို့ကာတွေ့ဆုံဆွေးနွေးသွားမယ်လို့သိရပါတယ်။စက်သွေးဥပဒေပုံမှန်66ကာကြီးနဲ့တရားစွဲခံရတဲ့အမှုတွေထဲမှာစက်တက်မှုသာအရင်အစိုးရလက်ထက်ကဖြစ်ပြီး95မှုကတော့လက်ရှိ NLD အစိုးရလက်ထက်မှာစွဲဆိုခံရတဲ့အမှုတွေဖြစ်ပါတယ်ခင်ဗျာ။